မိသားစုကထိုက်ပွဲမှာရှိရင်ဘတ်နှစ်သောင်းမြမဘက်မှာရှိရင်သိန်း20ပေးနေကြရတယ်လို့မိသားစုဝင်တွေကဆိုကြပါတယ်မအေးမာကသတင်းပေးပို့ထားပါတယ
်ခိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးလူရဲစီးရဲအခါမှာရနောင်းအချုပ်ကနေပြည်တော်ပြန်ရတဲ့မြမနိုင်ငံသားတွေကိုဇူလိုင်လကနေစပြီးကော့တောင်းဘက်အခြေဆိုင်ခလာရ26နှစ်ကလာရောက်ခေါ်ဆောင်သွားတာတွေရှိကြောင်းမကြသေးခင်အော်ဂူလာ26ရက်နေ့ကနေရက်ပြန်ပို့ခဲ့တဲ့လူတရာကျော်တဲကလည်းလူ10ဦးဝန်းကျင်ကိုလာရောက်ခေါ်ဆောင်သွားပြီးမိသားစုထံငွေညစ်တောင်းထားမှုတွေရှိတယ်ဆိုပြီးမိသားစုနဲ့နှီးဆက်သူတဦးက VOA ကိုပြောပြပါတယ်ဒီအော်ဂ
ူလာကိုလူတွေရောက်ဆောင်ပါလေဒီနေ့ကသူကစိတ်ကြတာဟိုဒီဒီစီဘက်ကတော့လုံးတော့ပေါ့နော်ဒီချုပ်တော့တွေကိုအဲဒီတော့မှ UU60 တောင်မျိုးတော့ပဲဒီမှာဒီခဲကနေသူတို့တက်တက်လာပြီးတော့ဟိုအလုံးကိုခေါ်လာတယ်ပုံပြတဲ့ချိုးဟာဟိုဒီလူတွေကတော့သူတို့ခေါ်ပါတယ်ဆိုအဲ့ဒီထမှာဆိုရင်အပိတ်ဆက်ဆက်စကူကိုကြည့်လူငယ်လေးတွေပေါ်တယ်ခင်ဗျတရားချစ်ဦးထက်မှာသူကလူဦးရေ100လောက်900လောက်ရှိတယ်ပေါ့နော်ဒီဝိကျတော်ကတော့ဟိုအဆုတ်ထဲကိုရောက်သွားတယ်ခင်ဗျသူတို့ကဒီချိုးထမှာကုလေးစီကျွန်တော်ပြီးထွက်ရတာကတော့ပတ်သက်နဲ့လော်ရွေးခိုက်တယ်သူတို့တမတ်တဲ့ကြေးတိုင်ပေါ့နော်။ကဲပတ်ဆံတဲ့ရွေးလာမရွေးဘူးဆိုရင်သူတို့ကိုဘိတ်ကိုပို့မယ်ဆိုပြီးတော့ဟိုတော့တာပေါ့ဒီလိုမျိုးရှိတယ်လေ
။ပြည်ချက်ကခေါ်ဆောင်သွားတဲ့ပြည်တော်ပြန်တွေကိုတော့ခလာရ26နှစ်မှာချုပ်ထားပြီးမိသားစုဝင်တွေကိုငွေနဲ့လာရွေးခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့လည်းပြောပြပါတယ
်။ဟာကဒီပတ်ဆံဘန်းတောင်ညမမဆွေတော့ဘတ်သိနေစကြတာပေါ့နော်။ဒါပေမဲ့ချိုးဒီခလာရ26နှစ်ကိုရတဲ့အခါမှာတချို့ချိုးတော့ဒီချုပ်ကြနေတဲ့လူတွေကိုအမောင်ဝင်ချက်သိနေတဲ့လောက်ရထားတဲ့ဒီကနောက်ပြမှာနေတဲ့ဟိုဆိုင်ပြမှာနေတဲ့မိသားစုဝင်တွေကိုကြတော့ဖတ်နေပေါင်းနေဟိုလောက်ထုတ်ခတ်တဲ့ပုံမျိုးရှိတယ်ကြာမြန်မာပြည်ဖေးကလူတွေကြတော့သူကပတ်သက်သိနေတဲ့လောက်ယူထားတဲ့ပုံဒီမျိုးကြပ
ြခိုင်းမှာအလုတ်သွားလို့ရင်အဖမ်းခံရတဲ့ပြည်တော်ပြန်တူကတော့ငွေမပေးနိုင်လို့ဆက်ပြီးတော့ဖမ်းဆီးတာခံစားရကြောင်းစစ်မှုထမ်းဖို့အတွက်ဘိတ်ကိုပို့ဆောင်ဖို့လုပ်နေတယ်လို့လည်းမိသားစုဝင်တူက VOA ကိုပြောပြပါတယ်ခုဆိုရင်ပြည်တော်ပြန်တွေကိုဖမ်းဆီးပြီးစစ်တပ်ထဲလိုက်ဖို့လူစုဆောင်တာတွေလုပ်နေတဲ့အတွက်အဲ့ဒီထဲမှာတနင်္သာရီတိုင်းတွေကကော့တောင်းပုတ်ပြင်းစတဲ့ဒေသခံတွေလည်းပါဝင်တယ်လို့တခြားပြည်နယ်နဲ့တိုင်းတွေကလူတွေလည်းပါဝင်ကြောင်းဇူလိုင်လအတွင်းမှာနေရက်ပြန်ပို့လိုက်တဲ့ပြည်တော်ပြန်တွေက80လောက်ကိုတော့စစ်တပ်ကခေါ်ဆောင်သွားတယ်လို့လည်းပြောပြပါဗျာ။
ဒီပတ်လည်ဒီဘလောက်ရှိတဲ့ထဲမှာသူကအရောက်ခွန်လေးဆလာစမှုချဖို့ဆိုပြီးတော့ဒီပိတ်ဖိတ်ကိုအပုတ်ခိုင်ရတဲ့
ဒီကိစ္စနဲ့ပတ်သက်လို့ကော့တောင်းအာနာပိုင်းတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းတဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူးမိသားစုဝင်တွေနဲ့ဒေသခံတွေပြောပြတာကတော့စစ်တပ်ကဇူလိုင်လကစပြီးအခုလိုမျိုးပြည်တော်ပြန်သူတွေကိုစစ်သားအဖြစ်စုဆောင်းတာတွေလုပ်လာတာဖြစ်ကြောင်းဝင်မပေးနိုင်ရင်တော့စစ်တပ်ထဲကိုပို့ဆောင်ခဲ့တာဖြစ်ကြောင်းပြောပြကြပါတယ်ရှင်